ထိုင်းနိုင်ငံကအချုပ်ခန်းတစ်ခုမှာအချုပ်ကျနေတဲ့မြန်မာမိန်းကလေးကိုအပြင်ထုတ်ပြီးအရမပြုကျင့်တဲ့တာဝန်ကျရဲရာရှိတဦးကိုယာဒုကနေယာယီရက်ဆိုင်ပြီးတရားစွဲဆိုထားတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါထိုင်းနိုင်ငံစူရထာနီခရိုင်ကော့စမွေကျွန်းကဘိုဖို့အချုပ်ခန်းမှာအချုပ်ကျခံရတဲ့မြန်မာမိန်းကလေးတဦးကိုဇန်နဝါရီလ
23日に、タイヤヤシと宇宙ヤドガニペシャビ、テアスウェスターじゃん。ACロドマクニエフェがアルトマイエロシャドウエメがアクルを表現ばれ。ニャタナイドの、ニャタナイ90分の間ラコビド。ミンメセージを、ま、言ってなぼ。あ、ドロディエリ、向かいね、金を、向かい、向かいに設定で金を壊びろ。ソファーゴンもま、立て替えびろ。ま、やってきてなま。いアイエをヤドガニペシャライドでは、タイン TV ドレーンにまで立って、いえ、じゃ、じゃ、ドロディメインリーを拠出されて、CCTVでレビューが消えたんだ。追いやれ。あ、こう、アイタイヤやろ、あまがんやわいとてやれ。あ、今メインリーをね、
ကော့စမိတ်စီယုံခေါ်ပြီးတော့လိုအပ်တဲ့စစ်ဆေးမှုတွေလုပ်ရတဲ့စီးတွေတိုက်တယ်ပါညခုတော့အဲ့ချုပ်ခန်းထဲကိုပြန်ထည့်တာပါတယ်ကျွန်တော်တို့ဒီအမကန်ရခြင်းမရခြင်းလားတို့ဥပေပေါ်မှာမူတည်တာပါနော်အတက်23နှစ်အရွယ်ရှိတဲ့မြန်မာမိန်းကလေးဟာငွေရစေဝါမှုတန်ရရနဲ့နှစ်နှစ်ကြာထိုင်းတောင်ထဲမှာကြာခံနေရပြီးနေရပြန်ပို့ဖို့အတွက်အချုပ်ခန်းထဲမှာနေရခြင်းကာလမှာပဲအခုလိုမျိုးအာရမပြုကျ ဲ့ပတ်သက်လို့မြန်မာတန်ယုံကိုလည်းအလုသမားရေးလှုပ်ဆောင်နေသူတွေကဆက်သွယ်အကြောင်းကြားပေးခဲ့ကြတယ်လို့ဆိုပါတယ်။အထောက်ကြနေစဉ်လိမ့်မိုင်းဆိုင်ရာအပြန့်ဖက်ခံရတဲ့ဒီလိုအလားတူဖြစ်ရတဲ့ကထိုင်းနိုင်ငံသူတွေရှားတဲ့မှာပေါ့မြန်မာနိုင်ငံသူတွေရှားမှာပါဖြစ်တာပဲရှိခဲ့ပေမဲ့ယူလွန်ခံရသူတွေကိုယ်တိုင်ကမပြောရဲတာမတိုင်ကြားရဲတာတွေကြောင့်အမှုမှန်တွေမပေါ်ပေါက်ခဲ့ဘူးလို့လဲထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။ဒီအမှုမှာတော့တရားဆက်ဆုပ်ခံနိုင်ရတဲ့ရဲဝင်တန်းဟာမိန်းကလေးကိုအလိုမတူပဲအာဓမပြုကျင့်ခဲ့တာကိုစုံစမ်းတွေ့ရှိခဲ့မယ်ဆိုရင်တော့ထောင်ဒဏ်10နှစ်ထိအမြင့်ဆုံးပြစ်ဒဏ်ကျခံရမှာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။